IS တွေကြွေးကြော်နေကြတဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတာကြာရှုံးသွားပြီလို့ American သမ္မတ Donald Trump ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ဒါပြင်အရင်မှာရှိနေကြတဲ့ IS အကြမ်းဖက်အဖွဲ့ဝင်တွေကိုတက်ဆိုင်ရာနိုင်ငံတွေအနေနဲ့ပြန်လည်ခေါ်ယူရေးယူထိန်းသိမ်းထားဖို့ကိုလည်းသမ္မတ Donald Trump က American မဟာမိတ်တွေကိုတိုက်တွန်းပါတယ်။ဒါလိုမှမလုပ်ရင်တော့ဒီအကြမ်းဖက်သမားတွေဟာသူတို့မူလတိုင်းပြည်တွေကိုပြန်ဝင်ပြီးတော့မငြိမ်သက်မှုတွေဖြစ်အောင်လှုပ်လာနိုင်တယ်လို့သမ္မတ Trump ကသတိပေးပါတယ်။သမ္မတ ထရမ်ပ်ဟာ Florida မှာရှိတဲ့ Mar-a-Lago သူ့ရဲ့ကိုယ်ပိုင်အပန်းဖြေစခန်းမှာရောက်ရှိနေပြီးတော့အဲဒီကနေပြီးတော့ Twitter အကောင့်မှာခုလိုကြေညာရေးသားတာပါ။တောက်ကြနေအင်ဘရောမှာရှိစဉ်တုန်းကတော့ Syria နိုင်ငံနဲ့ပတ်သက်လို့ Caliphate အယူဆကိုနှိမ်နှင်းအောင်မြင်ခဲ့တဲ့အပေါ်မှာသူ့အနေနဲ့ကြီးကြီးမားမားကြေညာပြောဆိုစရာရှိတယ်ဆိုပြီးတော့သတင်းတောက်တွေကိုပြောခဲ့ပါတယ်။အဲဒီနောက်စနေနေ့မှာတော့ဒီ IS2 ရဲ့ Caliphate Islam နိုင်ငံတော်ထူထောင်ရေးဆိုတဲ့အယူဆကြာရှုံးသွားပြီလို့ Twitter ကနေပြီးတော့ခုလိုကြေညာပြောဆိုလိုက်တာပါ။တစ်ချိန်တည်းမှာပဲသူ့ရဲ့မဟာမိတ်တွေကလည်းဒီတိုက်တွန်းချက်ရေးသားပါတယ်ဆီးရီးယားမှာဖမ်းမိထားတဲ့ ISIS 800ကျော်ကိုပြန်လည်ခေါ်ယူပြီးတော့တရားရုံးတင်ရေးယူဖို့ဗြိတိန်ပြင်သစ်ဂျာမနီနဲ့အခြားဥရောပမဟာမိတ်တွေကို American ပြောင်စုအနေနဲ့တိုက်တွန်းပါတယ်လို့ Twitter အကောင့်ကနေပြီးတော့သမ္မတ Trump ကရေးပါတယ်ဒါမှဒီလိုမှမလုပ်ရင်တော့သူတို့ကိုလွှတ်ပေးလိုက်ရမယ့်အခြေအနေမှာရှိနေပြီးတော့ဒါဟာအလားအလာကောင်းတော့မဟုတ်ဘူးလို့သမ္မတ Trump ကရေးပါတယ်ဥရောပဘက်ကလာကြတဲ့အဲ့ဒီ ISIS တိုက်ခိုက်သမားတွေဟာဥရောပနိုင်ငံတွေဘက်ကပဲပြန်သွားဖွယ်ရှိပြီးတော့အဲ့လိုမျိုးပြန်ကျဲသွားတဲ့သူတို့ကို American တွေနဲ့စောင့်ကြည့်တာမျိုးမလုပ်ချင်ဘူးလို့သမ္မတ Trump ကရေးပါတယ်။မနေ့စနေနေ့ကတော့ American ကနောက်ခံပေးထားတဲ့ Syria Democratic Force ကတပ်မှုကနေပြီးတော့ဒေသရှင်းလင်းပွဲလုပ်ရမှာ Syria ရှေ့ကျန်းက IS2 ရဲ့နောက်ဆုံးလက်ကျန်နေရာတွေကိုရှင်းလင်းတဲ့နေရာမှာအဆုံးသတ်လုပ်ပြီလို့ပြောပါတယ်။ဒါပေမဲ့လို့လည်းအဆုံးသတ်ရှင်းလင်းရေးမှာအကြောင်းအကျောင်းတွေကြောင့်နှိမ့်ကွင်းနေပြီးတော့ Syria တပ်ရော American ညွန်ပေါင်းတပ်ကရာရှိတွေကပါအတော်လေးသတိထားနေရပါတယ်။ရတဒုက္ခတွေထွက်ပြေးလာတဲ့ကြောင့်ရန်သူလားဒုက္ခတွေလားမတဲမကွက်ဖြစ်ပြီးတော့တိုက်ပွဲအချိန်ကျနေတယ်လို့တစ်ဖက်မှာလည်းရာသီဥတုအခြေအနေကြောင့်လည်းတိုက်ပွဲဆက်ဖို့ခက်ကြုံနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျ